မတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုဆက်လက်ရှိနေဆဲဖြစ်ပြီးဒေသရင်းကိုပါရိုက်ခတ်လာတဲ့ကြောင့်စင်ကာပူမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆက်စုကြည်ကပြောဆိုလိုက်ပါတယ်
The danger of terrorist activities, which was the initial cause of events leading to the humanitarian crisis in Rakhine.
ဒီကပြည်နယ်မှာလူသားချင်းစာနာမှုအခြေတဲ့တွေကြုံရတဲ့ဖြစ်ရပ်တွေကိုအစပြုခဲ့တဲ့အကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဟာဒီကနေ့ချိန်ထိရှိနေဆဲဖြစ်တဲ့အကြောင်းစင်ကာပူနိုင်ငံမှာဒီနေ့ပြောကြားတဲ့မင်းကွန်းမှာဒေါက်ဆန်းစုကြည်ပြောဆိုသွားတာပါ။လူမျိုးရေးဆိုင်ရာစင်ကာပူမှုတွေကိုမဖြေရှင်းနိုင်တဲ့အများလူမှုတိုင်းဝန်းနေချာပြည်ပခတ်တွေကျွမ်းနိုင်တဲ့အန္တရာယ်ရှိလို့နောက်ဆက်တွဲအကျိုးဆက်တွေဟာမြန်မာနိုင်ငံနဲ့ဒေသရင်းကိုပါကျော်လွန်ရက်ခတ်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။ဒီကပြည်နယ်မြောက်ပိုင်းမှာပြည်ခရီးနှင့်အောက်ကုလာတဲ့လူမျိုးရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ AIS စင်ရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ရာမှာလူမျိုးစုလိုက်ရှင်းလင်းရာရောက်တဲ့တိဖြစ်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကပြောဆိုထားတာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတာဝန်ကဆွဆွနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတို့ချုပ်ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ခမန်းကြီးဒုက္ခသည်9သိန်းလောက်ကိုပြန်လည်လက်ခံနိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့လည်းသဘောတူလက်မှတ်ရေးထိုးထားတာရှိပေမဲ့အစီအစဉ်တွေမဆနိုင်သေးတာကြောင့်ဝေဖန်မှုတွေလည်းဖတ်ပေါ်နေတာပါတမင်ငါပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်ကတော့ဒုက္ခသည်တွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ရေးစီစဉ်နေစတင်မှသာမြန်မာနိုင်ငံဘက်ကလက်ခံရမယ့်လုပ်ငန်းတွေစတင်နေမှာဖြစ်တဲ့အကြောင်းဒီနေ့စီမူမှာရောက်ရှိနေစမှာပဲတုံ့ပြန်ပြောဆိုထားပါတယ်